မေရိကန်လေးတင်တမောပါတဲ့အမေရိကန်တောင်ကိုရီးယားပူးတွဲစင်လေးကျင်းပတရက်ကိုဂျပန်နိုင်ငံအိုကီနာဝါကျွန်းရဲ့ပြင်ပနိုင်ငံတကာရေပိုင်ထဲမှာသုံးအပ်ကြပြုလုပ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်တာမှုတစ်ခုလုပ်တော့မယ်လို့သတင်းတွေထွက်လာတဲ့အချိန်မှာပဲ၄နှစ်ကျော်အတွင်းမှာပထမဆုံးကျင်းပတဲ့အမေရိကန်တောင်ကိုရီးယားစီးလေးကျင်းပတရက်ပြုလုပ်ခဲ့တာလို့တောင်ကိုရီးယားစစ်ဘက်ကစင်နီမှာကြေညာပါတယ်။တန်ကျေသတင်းရှိတဲ့နျူကလ িয়ার ဆန်ရင်တုံး USS Ronald Reagan လေးရင်တင်တမောကြီးအပါအဝင်ပထမတက်တုံး USS Antietam Cruise System Now USS Benford ဖြစ်တယ်မော။ရောင်စာစီနဲ့ရိတ်ခတ်တင် USNS Big Horn တို့ဒီစီးလေးချင်းမှုမှာပါဝင်ခဲ့တယ်လို့ပဲ။တောင်ကိုရီးယားဘက်မှာလည်းတန်ကျင်း 14,500 ဆန်းနဲ့ Marudu တက်ခဲ့တယ်မော။တန်ကျင်း 9,600 ဆန်းနဲ့ Sea John ဖြစ်တယ်မော။နောက်တန်ကျင်း 4,400 ဆန်းနဲ့ Moon ဖြစ်တယ်မော။အခြားတင်းမုံတွေအတော်များများပါဝင်တယ်လို့တောင်ကိုရီးယားစီးပွားရေးချုပ်အဖွဲ့ရဲ့အကြီးအကဲကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာသမရအစ်တက်ပြီးတော့ပထမဆုံးကျင်းလုပ်တဲ့ပူးတွဲစီးလေးချင်းမှုတရားဖြစ်လို့ပဲ2019ခုနှစ်နိုဝင်ဘာလကဆိုရင်တော့လင်းဒီတင်မောကြီးပါဝင်တဲ့စီးလေးချင်းမှုဒါပထမဆုံးအကြိမ်ပြုလုပ်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ရန်စားမှုတွေကိုပြင်းပြထန်ထန်ကိုတုံ့ပြန်မယ်ဆိုရဲနှစ်နိုင်ငံပန်းဖြတ်ချက်ကိုဖော်ပြလို့ပဲစီးလေးကာကွယ်မှုပေးမယ်ဆိုရဲအမေရိကန်ပြောင်းစုရဲ့ဂရီကွေကိုလည်းဖော်ပြချက်ဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်အကြီးအကဲကကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံဟာ2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့တိုက်ချင်းပြစ်ဒုံးလက်နက်ဆန်တပ်မှုလှုပ်လာခဲ့တဲ့နောက်ပြီးခဲ့တဲ့မတ်လတွင်ကတော့ပင်လယ်ဝါထဲမှာ USS Abraham Lincoln လေယာဉ်တင်တမောဦးစီးပြီးတော့စီးလေးချင်းမှုတရားပြုလုပ်ခဲ့ပါတယ်။အဲဒီနောက်မှာတော့ဒီ USS Abraham Lincoln ရေတပ်အုပ်စုဟာဧပြီလအတွင်းမှာကိုရီးယားကျွန်းဆွယ်တစ်ဝိုက်မှာရေပြင်မှာကင်းလှည့်ပါတယ်။အခုလည်းပဲ2019ခုနှစ်ကလေးကမလုပ်ခဲ့တဲ့နျူကလ িয়ার ဆန်တပ်မှုတရားလုပ်မယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကပြင်ဆင်နေတယ်လို့ထောက်လိုင်းသတင်းတွေကိုကိုးကားပြီးတော့တောင်ကိုရီးယားဘက်ကပြောဆိုလာတဲ့အချိန်မှာအခုလိုမျိုးပူးတွဲစီးလေးချင်းမှုတရားဖြစ်လာတာပါခင်ဗျာ။